Welcome to the Voice of America in Burmese.
Mingla nanan ge ma shin. American Piraung Zoo myo ro Washington DC ga ne VOA Myanmar Bai season ye 2016 khu ne March 19 ye sinin ne mne 6 nai ga ne 9 nai thi season rwe go line to meter 30 ne 40 ne 48 do ga ne dai yai thau lin pe ni ba bi shin.ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနေ့ခင်သတင်းတွေကိုမနန္ဒာချမ်းနဲ့အတူတင်ပြပေးမှာပါ။ပြင်သစ်နိုင်ငံမှာနိုဗ ెంబ ာအချမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်နေမယ်လို့ထိတ်တန့်သံရဖြစ်သူတူဘယ်လ်ဂျန်မှာအဖမ်းမိလိုက်ပါပြီ။မြန်မာနိုင်ငံဟာမကြသေးခင်နှစ်တွေနဲ့ရှင်ရန်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတကာနိုင်ငံဖြစ်နေပေမဲ့နက်နက်ဆိုင်ဆိုင်ဖြစ်ပေါ်နေတဲ့လူခွင့်ပြဿနာတွေကိုတော့အရေးတကြီးဖြေရှင်းရမယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှာဖောင်
းကောင်းပါပြီရှင်ဒီမိနစ်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တက်လာမဲ့အစိုးရတဲ့ဖန်စီကန်ចောင်းသားတို့ရဲ့အရေးဘယ်လိုရှိနိုင်ပါသလဲ
အဲ့တော့အခုကျွန်တော်တို့ចောင်းသားတွေကိုဖန်စီထားတဲ့ကိစ္စမှာဒီတော်စုဝင်ကြီးကိုတိုင်ဒီလက်ဗရန်ဆန္ဒပြစစ်ចောင်းမှာပါတဲ့ចောင်းသားတွေကိုအရေးမိယူပါဘူးဆိုပြီးတော့သဘောတူထားတဲ့သဘောတူထားချက်ရှိတယ်
အာရှလူအခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးပြောသွားတာပါအပြည့်စုံကိုသတင်းပြီးမှတင်ဆက်ပေးမှာပါဒီအကြောင်းနဲ့အတူတက်လာမဲ့မြန်မာဆွေရတဲ့နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအခြေအနေအမေရိကန်နိုင်ငံသမ္မတလောင်ရွေးပွဲနဲ့ကလေးငယ်တွေရဲ့အမြင်သဘောထားတွေအပြင်ပါကစ္စတန်နိုင်ငံကမိန်းကလေးငယ်တွေဘာသာရေးနဲ့ပတ်သက်ပြီးဘလို့အခွင့်အရေးတွေချိုးဖောက်ခံကြရတယ်ဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့စနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မြတ်တက်နဲ့မှနန္ဒာချန်တို့ကကြေညာပေးပါအောင်ရှင်
ပြင်သစ်နိုင်ငံမှာနိုဗ ెంబర్ 23ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေမယ်လို့ထိတ်တန့်တန်ရအဖြစ်ခံရသူဆလာအက်ဒယ်ဆလမ်ကိုဘယ်လ်ဂျမ်နိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့ဘယ်လ်ဂျမ်လူဝတ်မှုကြီးကြပ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။တောက်ကြံနေ့ကဘရပ်ဆဲလ်စ်မြို့တော်မိုလန်ပစ်ရပ်ကွက်ကိုဘယ်လ်ဂျမ်ရဲတွေဝင်ရောက်စီးနင်းမှုအတွင်းမှာသူ့ကိုဖမ်းဆီးရမိတာလို့ဆိုပါတယ်။ဘယ်လ်ဂျမ်လူဝတ်မှုကြီးကြပ်ရေးဝန်ကြီးသီယိုဖရန်ကင်ကသူ့ရဲ့ Twitter စာမျက်နှာမှာသူ့ကိုမိပြီလို့ရေးသားအတည်ပြုခဲ့တာပါ။မိုလန်ပစ်မြို့တော်ဝန် François Chapman ကတော့ဝင်ရောက်စီးနင်းစဉ်အတွင်း Abdel Salam နဲ့နောက်တဦးဒဏ်ရာရရခဲ့တယ်လို့ဆိုပါတယ်။ Abdel Salam ဟာခြေထောက်မှာဒဏ်ရာရခဲ့တယ်လို့သတင်းတွေကဖော်ပြနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းက Brussels အနီးဝန်းကျင်ကတိုက်ခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့ရမှာသူ့ရဲ့လက်ဗိုလ်ရာတွေကိုတွေ့ခဲ့ရတယ်လို့ Belgium အာဏာပိုင်တွေကပြောပါတယ်။ပြင်းထန်မှာပြီးခဲ့တဲ့၄လလောက်ကလူပေါင်း130ကိုတည်စီခဲ့တဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ကြတယ်။စစ်သွေးကြွနဲ့အပေါင်းအသင်းတွေကိုအပြင်းထန်လိုက်ရှာနေရမှာအဗ်ဒယ်ဆလမ်ကိုအဓိကပြစ်မှတ်ထားရှာတာပါ။သူ့အကိုဘရာဟင်ကတော့ဒီတိုက်ခိုက်မှုအတွင်းအသေးခံဘုံးဖောက်ခွဲခဲ့သူဖြစ်ပါတယ်။မော်ရိုကိုနယ်ပွားပြင်းထန်အဗ်ဒယ်ဆလမ်ဟာနိုဗ ెంబర్ လကတည်းကဘရပ်ဆဲလ်စ်မှာရှိနေတာဟုတ်မဟုတ်တော့အခုထိမသိရသေးပါဘူး။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဘယ်လ်ဂျမ်မှာနိုဗ ెంబర్ လလေကစပြီးလူပေါင်း7ယောက်ကိုဖမ်းဆီးပြီးတရားစွဲဆိုနိုင်ခဲ့ပါတယ်။7ယောက်ကိုတော့အခုထိထိန်းသိမ်းထားဆဲဖြစ်ပါတယ
်။ဒုတိယကမ္ဘာစစ်ကစလို့ဥရောပမှာအဆိုးအဝါဆုံးကြုံတွေ့ရတဲ့ဒုက္ခသည်ပြဿနာရောပါစေဖို့အားလုံးကမျှော်လင့်ထားကြတဲ့သဘောတူညီချက်တရက်ကို EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့တောက်ကြနေကသဘောတူညီခဲ့ကြပါတယ်။ဥရောပကောင်စီအကြီးအကဲဒေါ်နယ်ထုစ်နဲ့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူတို့ကလည်းဒါဟာမှတ်ကြောက်တင်နိုင်တဲ့သဘောတူညီချက်တစ်ခုလို့ပြောဆိုခဲ့ကြသလိုတူရကီနဲ့ဥရောပသမဂ္ဂအတွဲသမိုင်းဝင်နေ့တနေ့လို့လည်းတူရကီဝန်ကြီးချုပ်ကတောက်ကြနေ့ကပြောဆိုခဲ့ပါတယ်။ဒါ့အပြင်တူရကီနဲ့ဥရောပသမဂ္ဂတို့ဟာတူညီတဲ့ရည်မှန်းချက်တူညီတဲ့စိန်ခေါ်ချက်တွေနဲ့တူညီတဲ့အနာဂတ်တွေကိုပိုင်ဆိုင်ထားကြတယ်ဆိုတာကိုနားလည်သဘောပေါက်ခဲ့တယ်လို့လည်းဝန်ကြီးချုပ်ဒါဗူတိုဂလူကပြောဆိုခဲ့တာပါ။ဒီသဘောတူညီချက်ဟာတနင်္ဂနွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တူရကီနိုင်ငံမှာရှိနေပြီးသားဒုက္ခသည်တွေအပါအဝင်ဆီးရီးယားနဲ့တခြားနေရာတွေကနေဂရိနိုင်ငံတွေတရားမဝင်ဝင်ရောက်လာကြတဲ့ရွှေ့ပြောင်းအခြေချသူအားလုံးဟာသူတို့ကိုမှတ်ပုံတင်ပြီးတာနဲ့ဥရောပမှာခလုံးဝင်ရဖို့တောင်းဆိုမှုတွေကိုစဉ်းစားဆုံးဖြတ်ပြီးတဲ့နောက်တူရကီကိုပို့ဆောင်မှာဖြစ်ပါတယ်။အပြန်အလှန်အနေနဲ့တူရကီကိုထွက်ပြေးလာကြသူတွေနဲ့ခလုံးဝင်ရဖို့တရားဝင်ကြိုးပမ်းခဲ့ကြတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေဟာEU အဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံမှာအညီအမျှခွဲဝေပြီးတော့အခြေချနေထိုင်ကြရမှာလည်းဖြစ်ပါတယ်။တူရကီနိုင်ငံမှာတော့ဆီးရီးယားဒုက္ခသည်ဦးရေ3000နီးပါးရောက်နှင်ပြီးသားလည်းဖြစ်ပါတယ်
။ဒီသတင်းပတ်တင်ပါရင်ရေမဲမှာအရတားတရားကြောကိုတည်ဆုံးစေခဲ့တဲ့ Saudi Arabia ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့ဒေချောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂကအပြစ်တင်ရှုံချလိုက်ပါတယ်။ဟူသီတပုံတွေကို Saudi Arabia ဦးဆောင်တဲ့ အာရဗ်မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တယ်။ပြီးခဲ့တဲ့နှစ်ကစချင်းအင်ကာနစ်ကရေမြင့်အနောက်မြောက်ပိုင်းကလူစီကားတဲ့ဈေးထဲမှာပြုတ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုနှစ်ခုဟာလူသေဆုံးမှုအများဆုံးတိုက်ခိုက်မှုတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆန်ရကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူဆိုင်ကတောက်ကြနေမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂကကြေညာချက်မထုတ်ပြန်ခင်နိုင်ပိုင်းအလိုမှာပဲကျတဲ့ပရင်းညပိုင်းမှာဆော်ဒီအာရေဗျကအာရဗ်မဟာမိတ်အဖွဲ့ဟာယမန်မှာလှုပ်ဆောင်နေတဲ့တိုက်ခိုက်မှုတွေကိုရှော့ချတော့မယ်လို့ကြေညာခဲ့တာပါအခုနောက်ဆုံးတိုက်ခိုက်မှုဟာလက်ခံနိုင်စရာမရှိတဲ့ပုံမှန်တိုက်ခိုက်မှုမျိုးတွေကတခုလို့ဆိုပါတယ်ဘသူဘဲဝါခွဲခြားမှုမရှိဘဲစီးရေးတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်အယက်သားတည်ဆောက်မှုတွေရှိနေတယ်လို့ပြောနေတဲ့ကြားကဆော်ဒီမဟာမိတ်အဖွဲ့ကလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့တည်ဆောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုကိုတင်ပြတာမျိုးလည်းမရှိဘူးလို့မစ္စတာဇာယီကပြောပါတယ်မြို့ရောဆာနာအပါဝင်မြို့နယ်ကျေးလက်တောရွာကဈေးတွေဆေးရုံတွေကျောင်းတွေဆက်ရုံတွေနဲ့ဒေသခံတွေအများပြားစုဝေးတက်ရောက်ကြတဲ့မင်္ဂလာပွဲတွေမှာပါလေကြောင်းနဲ့အတိုက်ခိုက်ခံရတာလို့လည်းပြောပါတယ်
ရုရှားနိုင်ငံကဆီးရီးယားမှာရှိနေတဲ့တိုက်လေယာဉ်အများစုကိုပြန်လည်ရုပ်သိမ်းလိုက်ပြီးဒီတစ်ပတ်ထဲလေကြောင်းတိုက်ခိုက်မှုတွေလည်းမလုပ်တော့ဘူးလို့ American စစ်ဘက်ဆိုင်ရာအရာရှိတဦးကပြောဆိုလိုက်ပါတယ်။ရုရှားတိုက်လေယာဉ်တွေအလုံးမဟုတ်ပေမဲ့အများစုပြန်လည်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းအရှေ့လေပိုင်းဒေသစစ်စင်ရေးဆိုင်ရာ American ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးပက်ရိုက်တာက American စစ်ဌာနချုပ်ပန်နဂွန်ကသတင်းတောက်တွေကိုတောက်ကြနေမှာပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာရုရှားကြီးတပ်တွေနဲ့အတူရဟတ်ယာဉ်တွေနဲ့တည်ယူပို့ဆောင်ရေးလေရင်တွေကြံနေသေးတယ်လို့လည်းဘုံမူကြီးရိုက်တာကပြောဆိုပါရယ်ပမိုင်းရာနဲ့တက်မာမျိုးတဝိုက်မှာဒီတစ်ပတ်ထဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဆီးရီးယားတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့ဝင်တွေကအကူအညီပေးခဲ့ပေမဲ့လက်နက်ကြီးတွေကိုသာအသုံးပြုခဲ့တယ်လို့လည်းသူကပြောဆိုခဲ့ပါရယ်ဆီးရီးယားအစိုးရရဲ့စစ်စင်ရေးတွေမှာတိုက်ရိုက်မဟုတ်ပေမဲ့စစ်ကူပေးမှုတွေကိုဆက်လက်လှုပ်ဆောင်နေရမှာလေကြောင်းကမဟုတ်ပဲလက်နက်ကြီးတွေနဲ့ပါဝင်နေတာလို့လည်းဘုံမူကြီးရိုက်တာကပြောဆိုခဲ့ပါရယ်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဟာမကြာသေးခင်နှစ်တွင်နဲ့ရှင်ရန်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတနိုင်ငံဖြစ်လာနေပေမဲ့နက်နက်ရှန်ရှန်ဖြစ်ပေါ်နေတဲ့လူခွင့်ဆန်ရပြဿနာတွေကိုတော့အရေးတကြီးပဲဖြေရှင်းဖို့လိုနေသေးတယ်လို့မြန်မာနိုင်ငံလူခွင့်ဆန်ရကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကတတိပေးပါတယ်။2015နိုဗ ెంబ ာလရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အပြောင်းလဲကာလလို့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းတဲ့ဒုတိယအစည်းအဝေးခန်းစားထဲမှာသူမကဖော်ပြထားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွင့်ပြဿနာတွေနဲ့ပတ်သက်ပြီးပြည်သူတွေရဲ့တင်ပြချက်တွေကိုအစိုးရအသည့်အဖွဲ့ကခိုင်ခိုင်မာမာလှုပ်ဆောင်ဖို့လဲမစ်ရန်ဟီလင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလွှတ်တော်ထဲမှာအမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကရယူထားတာမို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာမလွယ်ကူလှသလိုလက်ရှိဖွဲ့စည်းပုံအနေထားအရအစိုးရအသည့်အနေနဲ့ကင်တွယ်လှုပ်ဆောင်ရမှာခက်ခဲမှုတော့ရှိနိုင်တယ်လို့ဆိုပါတယ်။ဒါအပြင်လူခွင့်ရဲ့အခြေအနေတွေတိုးတက်စေဖို့အတွက်လိုအပ်တဲ့အဓိကဌာနကြီးတွေဖြစ်တဲ့ပြည်ထရေး၊နယ်စပ်ရေးရာနဲ့ကာကွယ်ရေးဝန်ကြီးဌာနကြီး၃ခုအတွက်တာဝန်ယူမဲ့ဝန်ကြီးတွေကိုစီဦးစီးချုပ်ကနေခန့်အပ်ရမှာဖြစ်နေတယ်လို့လည်းပြောပါတယ်။လက်ရှိသမ္မတဦးသိန်းစိန်အနေနဲ့လည်းသူ့ရဲ့တာဝန်တွေကိုလွှဲပြောင်းမပေးအပ်ခင်မှာမြန်မာနိုင်ငံအချင်းတောင်တွေကနိုင်ငံရေးအချင်းသားအလုံးကိုလှုပ်ပေးဖို့ဒီထဲမှာចောင်းသားတွေမြေယာသိမ်းဆီးမှုတွေတက်ကြလှုပ်ရှားသူတွေနဲ့လူခွင့်ရဲ့ရှင်နေတွေလှုပ်ရှားသူတွေပါဝင်ပြီးသူတို့ပေါ်မှာဆွဲချက်တင်ထားတာတွေအလုံးကိုဖယ်ရှားပေးဖို့ပါတောင်းဆိုခဲ့ပါတယ
်။မဲအောင်မြစ်ပေါ်မှာရှိတဲ့ရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာကနေတရုတ်နိုင်ငံကရေတွေလှုပ်ပေးတဲ့အတွက်လက်သမားတွေဖွံ့ဖြိုးရေးဆိုင်ရာဖွဲ့စည်းတွေကကြိုဆိုလိုက်ကြပြီးမဲနောက်ဆက်တွဲဆိုးကျိုးတွေပေါ်ပေါက်လာနိုင်တာကိုလည်းသတိပေးခဲ့ကြပါတယ်။မဲခေါင်မြေအောက်ပိုင်းကတိုင်းပြည်တွေမှာမိုးခေါင်ရေရှားတဲ့ဒဏ်နဲ့ဆယ်ရေရအောင်ကူညီတဲ့အနေနဲ့တရုတ်နိုင်ငံကယူနန်ပြည်နယ်မှာရှိတဲ့ဂျင်ဟောင်ဆယ်ကနေကုဗတ်မီတာတန်ပေါင်း 2,300 ပမာဏရှိတဲ့ရေတွေကိုဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေအတွင်းကလွှတ်ပေးခဲ့တာဖြစ်ပါတယ်။မြေကြောင်တလျှောက်ကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့မဲခေါင်မြေဝန်ကော်မရှင်ကတော့ဗီယက်နမ်နိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့ညီလာခံပြီးမှပဲတရုတ်နိုင်ငံကချစ်ကြည်ရင်းနှီးမှုကိုပြသတဲ့လှုပ်ရက်အဖြစ်ရေလွှတ်ပေးခဲ့တဲ့အစီအစဉ်ကိုချီးကျူးခဲ့ပါတယ်။မဲခေါင်မြေဝန်ကော်မရှင်ရဲ့ပူးတွဲကော်မတီဥက္ကဋ္ဌလီဒက်ထရန်ကတော့ အဖွဲ့ဝင်နိုင်ငံတွေအနေနဲ့အပိုရရှိကြမဲ့ရေတွေကိုတင့်တော်တဲ့နေရာတွေမှာတုံးဆွဲကြဖို့လည်းတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံကရေတွေလွှတ်ပေးတဲ့အတွက်လက်သမားတွေအတွက်အထောက်အကူဖြစ်စေရုံသာမကကမ္ဘောဒီးယား၅သမားတွေ၅ဖမ်းသမားတွေအတွက်လည်းအကူအညီရကြပါလိမ့်မယ်။
ကမ္ဘာလူကြီးအများဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမှာနိုင်ငံသားတွေရဲ့ဇီဝအချက်လက်ဆိုင်ရာတွေကိုအစိုးရအဖွဲ့တွေကရယူပိုင်းခွင့်ပေးလိုက်တဲ့ဒီသတင်းပတ်တည်းမှာပဲပုဂ္ဂလိကကိုယ်ရေးကိုယ်တာအချက်လက်ဆိုင်ရာဥပဒေတွေကိုတင်းတင်းကြပ်ကြပ်ချမှတ်ပေးဖို့တောင်းဆိုမှုတွေကြီးထွားလာခဲ့ပါတယ်။အခုလိုအခွင့်ပေးလိုက်တာဟာအမရော်ဂျီပေးတဲ့နေရာမှာလက်စားမှုတွေလျှော့ချရမှာအထောက်အကူရစေမယ်လို့အစိုးရကပြောပေမဲ့အတိုက်ခံအမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့အိန္ဒိယနိုင်ငံသားတွေဟာစောင့်ကြည့်မှုကိုခံနေရတဲ့ခေတ်ကိုရောက်လာပြီလို့ပြောကြနေကြပါတယ်။
လာမယ့်အင်္ဂါနေ့ကျရင်အမေရိကန်သမ္မတလောင်းနေရာအတွက် Republican Party တွင်မဲပေးပွဲတွေယူတာပြည်နယ်မှာကျင်းပတဲ့အခါမဲဆန္ဒရှင်အများအပြားဟာပြည်နယ်ထဲမှာရှိနေကြမှာမဟုတ်တလို့မြောက်အမေရိကတိုက်မှာတောင်ရှိကြမှာရှိနေကြမှာဖြစ်ပါတယ်။ဒါဟာလည်းအမေရိကန်မှာပထမအဦးဆုံးအကြိမ်ဖြစ်ပြည်နယ်မှာရှိတဲ့ပါတီကအင်တာနက်ကနေတဆင့်မဲပေးဖို့ခွင့်ပြုလိုက်တဲ့အတွက်ဖြစ်ပါတယ်။ယူတာပြည်နယ်မှာရှိတဲ့ Republican Party ဝင်တွေအနေနဲ့ပါတီမဲယုံတွေကိုမလားနိုင်လို့ပဲဖြစ်ဖြစ်အင်တာနက်ကနေတဆင့်မဲပေးခြင်းလို့ပဲဖြစ်ဖြစ်ပါတီရဲ့ website မှာမှတ်ပုံတင်ပြီးမဲပေးဖို့ခွင့်ပြုလိုက်ပါတယ်။မဲပေးဖို့မှတ်ပုံတင်စင်းသွင်းပြီးပြီဆိုရင်တော့ဒီနှစ်အတွက် Republican Party ရဲ့ကိုယ်စားလှယ်သမ္မတလောင်းအဖြစ်ရှင်းပြန်စေခြင်းတဲ့သူကိုမနေ့9နှစ်နေကနေည17နှစ်အတွင်း online မှာမဲပေးရွေးချယ်နိုင်ကြမှာလည်းဖြစ်ပါတယ
်။
ဒီနေ့နေ့မနေ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဒေါက်ကင်မြို့တက်နဲ့မနန္ဒာချန်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။တက်လာမယ့်အစိုးရအသစ်နဲ့ဖန်စီကန်ចောင်းသားတို့ရဲ့အရေးကိုမတင်ပြခင်မှာမြန်မာအစိုးရအသစ်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်တယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမကြာခင်တက်လာတော့မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရအသစ်လက်ထက်ကြရင်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးဟာအရင်လိုစစ်ဘက်ဆက်ဆံရေးဆက်လက်ရှိနိုင်တော့မှာမဟုတ်ဘူးလို့အကဲခါတွေကသုံးသပ်လိုက်ကြပါတယ်။အမေရိကန်အစိုးရရဲ့ဒီလထဲအစ်စ်ချက်မှတ်လိုက်တဲ့အရေးယူတင်ခတ်မှုစီးရင်မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးရဲ့နေရာမှာဗုဒ္ဓဟူးနေ့ကအစ်စ်စာထိုးခန်းအားလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်အခုလိုသုံးသပ်ခဲ့ကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မနန္ဒာချန်ကဆက်ပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကနေနျူကလ িয়ার စမ်းသပ်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေမက်လာထဲမှာချမှတ်ခဲ့တာပါ။အဲ့ဒီဒဏ်ခတ်ပိတ်ဆို့မှုအသစ်ထဲမှာမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးကင်ဆုပ်ချိုလည်းပါဝင်ခဲ့ပြီးတော့သူ့ကိုမြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်ခဲ့မှုအတွက်အရေးယူခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းတွေကိုအဓိကထားရေးသားတဲ့ NK News မှာဖော်ပြထားတာပါ။တန်အမတ်ကြီးကင်ဆုပ်ချိုဟာအရင်ဆက်အာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မြောက်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကြားတနမန်ဆက်ဆံရေးပြန်စတင်ချိန်2009ခုနှစ်ကစလို့မြန်မာနိုင်ငံဆိုင်ရာပထမဆုံးမြောက်ကိုရီးယားတန်အမတ်ကြီးဖြစ်ခန့်အပ်ခံခဲ့ရသူဖြစ်တာကြောင့်မြန်မာနိုင်ငံမှာတန်အမတ်ကြီးတဦးအနေနဲ့ကိုနှစ်နီးပါးကြာအချိန်အကြာဆုံးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ထောက်လန်ရေးဗိုလ်မှူးဟောင်းအောင်လင်းထွတ်က
ဒီ2009ခုနှစ်လောက်ကစပြီးတော့မှမြောက်ကိုရီးယားနဲ့ဗမာနဲ့တန်တမန်ဆက်သွယ်ခဲ့ပါတယ်။2008ခုနှစ်မှာအဲ့ချိန်လုံးကဗိုလ်ချုပ်ကြီးသူရရှိမန်းရဲ့ဘွဲ့မြောက်ကိုရီးယားကိုသွားပြီးတော့မှလေလာပတ်တာရှိခဲ့တယ်။သဘောတူညီချက်စာချုပ်တွေလည်းကျွန်တော်တို့အများအပြားချုပ်ဆိုခဲ့ပါရှိပါတယ်။အဲ့ချိန်အဲ့ဒီခါတည်းကမြောက်ကိုရီးယားတန်မကြီးသည်မြောက်ကိုရီးယားနဲ့မြန်မာနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးမှာရောစစ်လက်နက်ပစ္စည်းရောင်းဝယ်ရေးမှာရောတည်တည်ဝဝင်ပါခဲ့တဲ့ပုံကိုတရားဖြစ်ပါတယ်။ဒီပြေပုံမှန်တန်မှန်ထုံးမှန်ရ3နှစ်ကတည်းက9နှစ်တွင်တော့တာမတ်တွေကိုထားလိုက်ထားတာရှိပေနဲ့သူ့ကိုတောက်လျှောက်ကနေ့အထိပေါ့လေထားခဲ့အိဆာကတန်တမန်အရေးချုံပြီးတော့ပေါ့လေမြောက်ကိုရီးယားနဲ့မြန်မာတပ်မတော်တို့ပူးပေါင်းလုပ်နေတဲ့ဒီလက်နက်ဆိုင်ရာကိစ္စတွေမှာရှိသလိုငွေပေးငွေယူကိစ္စတွေမှာလည်းဒီတန်တမန်ဟိုအရေးချုံပြီးတော့မှသူလွှဲတာပြောင်းတာလုပ်တာခြင်တာတွေဒီတိုင်းပဲကျွန်တော်တို့လွှဲနေကြတဲ့နေတိုင်းမျိုးကျွန်တော်ရှိပါတယ်အခုချိန်ကမှတော့ဒီမြောက်ကိုရီးယားတာမကြီးကိုလဲပြီဆိုတဲ့ဥစ္စာကအခုလက်ရှိသမ္မတကြီးဦးထင်ကျော်တက်လာတဲ့အချိန်ကမှဘာပဲဖြစ်ဖြစ်သမ္မတဖြစ်တဲ့တကြောင်မလို့ဒီမြောက်ကိုရီးယားနိုင်ငံနဲ့ဒီဆက်ဆံရေးအခြေအနေတွေကိုအရင်အစိုးရကလွှဲပြီးမှအပေးသွားပြီနဲ့ဒီတပ်မတော်ကဆက်ဆံနေတဲ့တကြောင်မလို့သူတို့ရှင်းပြမယ်နေသားမျိုးတွေရှိပါတယ်။ဟောသူတို့ရှင်းမပြခြင်းတဲ့ခါကြတော့လေအခုရှုံမှနောင်ရှင်းပါလိမ့်ဒါအဆက်ဖြတ်တဲ့အနေသားမျိုးဖြစ်တဲ့တကြောင်မလို့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတာမကြီးကိုနေရာလဲတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
မကြသေးခင်ကပြထန်လိုက်တဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်နေသူတွေကိုဖယ်ရှားဖို့တိုက်တွန်းထားတာပါဝါရှင်တန်ဒီစီမှာရှိတဲ့ဂျော့ဂျ်တောင်းတက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပမောက္ခဒေးဗစ်စတိုင်ဘတ်ကတော့
မြောက်ကိုရီးယားဆိုရဘောဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့သဘောရှိပါတယ်မြောက်ကိုရီးယားတာမတ်ကြီးတဲ့အစားထိုးတာလည်းရှင်းပါတယ်မကြခင်မြန်မာနိုင်ငံမှာအစိုးရအသစ်တက်လာတော့မှာမို့မြောက်ကိုရီးယားဆိုရကသူ့ရဲ့တာမတ်ကြီးကိုမြန်မာစစ်တပ်နဲ့တည်းမကဘဲအစိုးရအသင်းနဲ့ပါဆက်ဆံရေးကိုပိုကောင်းအောင်လှုပ်ဆောင်မှုဆိုတာရ
နေရာမှာဂျွန်ဟိုဘွန်းကိုအစားထိုးခန့်အပ်ဖို့အဆိုပြုလာဦးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလက်ခံသဘောတူတဲ့ကြောင်းဖေဖော်ဝါရီလ23ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းအရင်စစ်ဆိုးရလက်ထက်နဲ့သမ္မတဦးသိန်းစိန်လက်ထက်မှလို့တော့ဧပြီလ1ရက်နေ့မှာအစ်စ်တက်လာတော့မယ် NLD ဦးဆောင်တဲ့အစိုးရအသင်းနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားဆက်ဆံရေးဟာအရင်ပုံစံမျိုးတော့ဖြစ်လာမှာမဟုတ်ဘူးလို့လည်းဘုံမူဟောင်းအောင်လင်းထွတ်ကဆက်သုံးသပ်ခဲ့ပါတယ
်ကျွန်တော်အမြင်ပြောရရင်တော့ဒီနောက်တက်လာတဲ့ဒီအစိုးရရဲ့ပွင့်လင်းမြင်သာမှုပေါ်မှာမူတည်ပါတယ်ခင်ဗျမြောက်ကိုရီးယားနဲ့မြန်မာပြည်ခြားနိုင်ငံတွေပေါ့လေထိုင်းနိုင်ငံတို့လိုတန်တမာဆက်သွယ်ရေးမျိုးပဲရှိကောင်းရှိမယ်ကြံတဲ့ဒီဆက်လက်နဲ့ပစ္စည်းကိစ္စတွေကိုတော့တို့ရှင်းရှင်းလင်းလင်းဖြစ်တယ်ဆိုတဲ့ဥစ္စာကိုတော့ကဘာကိုတည်အောင်ပြောရလိမ့်မယ်ထင်ပါတယ်ခင်ဗျာ။လာမယ့်ပုံစံမျိုးတော့လုံးဝမရှိနိုင်တော့ဘူးကျွန်တော်ထင်ပါတယ်
။1983ခုနှစ်ဦးနေဝင်အစိုးရလက်ထက်ရန်ကုန်မြို့အာဇာနီဘိမ့်မှန်မှာတောင်ကိုရီးယားသမ္မတချွန်ရူးဝမ်ကိုရည်ရွယ်ပြီးတော့မြောက်ကိုရီးယားကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီအချိန်ကစလို့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တနမန်ဆက်ဆံရေးရပ်ဆိုင်းပစ်ခဲ့တာဖြစ်ပြီး2009ခုနှစ်ကျမှပြန်လည်စတင်ခဲ့တာဖြစ်ပါတယ်။
မကြခင်တက်လာမဲ့မြန်မာအစိုးရအသစ်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်တယ်လဲဆိုတဲ့သုံးသပ်ချက်ကိုမှနန္ဒာချန်းကစူးစီးတင်ပြခဲ့တာပါအခုတော့တက်လာမဲ့အစိုးရအသစ်နဲ့ဖန်ဆီကန်ចောင်းသားတွေရဲ့အရေးဘယ်လိုရှိနိုင်တယ်လဲဆိုတာကိုဆက်ပြီးတင်ပြပေးကြပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အရသာအစိုးရလက်ထက်မှာဖန်ဆီကန်ထားတဲ့ចောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေလွမြောက်လာဖို့လာအပြည့်ရှိကြောင်းဥပဒေပညာရှင်တွေကပြောကြားလိုက်ပါတယ်ဒါဟာအုပ်ချုပ်ရေးပိုင်းကတရားစီရင်ရေးကိုဝင်ရောက်ဆွဲဖက်တာလားနိုင်ငံရေးအကျဉ်းသားတွေကိစ္စကိုကင်တွယ်ရတဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့လုတ်ပိုင်ခွင့်တွေရောအစိုးရအသစ်လက်ထက်ဘလို့ပြောင်းလဲလာမလဲမိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပြည်သူလူထုကိုယ်တိုင်မဲပေးရွေးချယ်ခဲ့တဲ့အယက်သားပါတီအစိုးရတက်လာတော့မဲ့အချိန်မှာမတရားဖန်ဆီးထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနိုင်ငံရေးလှုပ်ရှားသူတွေကိုအများအဆုံးလွတ်မြောက်လာဖို့ပြည်သူအများကမျှော်လင့်နေကြတာပါဒါကြောင့်အစိုးရတဲ့အနေနဲ့သူတို့အားလုံးအမြန်ဆုံးပြန်လွတ်ပေးနိုင်တဲ့ဥပဒေနည်းလမ်းတွေဘယ်လိုရှိနိုင်မလဲတရားလွှတ်တော်ရှေ့နေကြီးဥကိုနီကအခုလိုရှင်းပြပါတယ
်ဒီအဖို့တွေအခုကျောင်းသားတွေအဖို့ဒီတိုင်းဝင်ကြီးကဆွဲတာမဟုတ်ပါဘူးကျွန်တော်တို့ရှေ့နေချုပ်ရုံးကနေပြီးတော့ဆွဲတင်ထားတဲ့အမှုတွေပါရေးတပ်ဖွဲ့ကဒီလိုလုပ်တယ်နော်အဖို့ကိုတာဝန်ယူပြီးတင်ရတာကရှေ့နေချုပ်ရုံးကျွန်တော်တို့ဥပဒေရုံးကြီးကနေပြီးတော့တင်ထားတာပါအဲ့တော့တရားလိုကနိုင်ငံတော်အဲ့တော့မပြီးသေးတဲ့အမှုကိုပြီးအောင်လုပ်တဲ့နေရာလွဲလွယ်လေးအခုကိုပြန်ရုပ်သိမ်းရလို့ရှင်ပြီးရောဒီမှုဆိုင်ရာကျန်ထောင်ဥပဒေပုံမှန်494ရဘယ်အချိန်မှမစိုးအစိုးရကဦးဆွဲထားတဲ့ရာပြုတ်ကြည့်မှုတွေကိုရုပ်သိမ်းခွင့်ရှိတယ်အဲ့ဒါလိုရုပ်သိမ်းတော့တင်လိုက်ရင်တရားရုံးကစီစစ်ပြီးတော့မှဒါဟာအများပြည်သူအကျိုးထိခိုက်တာမဟုတ်ဘူးလူတွေရဲ့အိုးအိမ်စီစဉ်ထိခိုက်တာမရှိဘူးဆိုရင်တရားရုံးကသဘောတူရင်လွယ်လွယ်ကူကူတော့ရုပ်သိမ်းခွင့်ပေးလိုက်လို့ရတယ်အဲ့တော့အပြစ်ကြပြီးသားလူဆိုလို့ရှိရင်တော့ပြည်မှုဆိုင်ရာကျန်ထောင်ဥပဒေပုံမှန်411ပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ကိုသမ္မတကပေးလို့ရတယ်။အဲ့ဒါတရားရုံးကိုဆွတ်ဖက်တာမရောက်ဘူး။ဘာလို့လဲတရားရုံးကဒီအမှုစစ်နေရတာသူတို့ကဆွတ်တင်ထားလို့စစ်နေရတာ။တရားဆွဲတာတဲ့လူကသူ့အမှုသူပြရုပ်သိမ်းတယ်ဆိုတရားကြည့်ရဘာမှပြောမှာမဟုတ်ဘူးဒါမင်းဆွဲတာမင်းရုပ်ချီရုပ်ပါလိုက်ဒါမင်းတို့ကိစ္စပဲ။သူကရုပ်သိမ်းတက်မတက်နဲ့သူကြည့်မယ်ဟာဒါရုပ်သိမ်းနေတယ်ဆိုသူကရုပ်သိမ်းပေးလိုက်တာပဲ။
ဟောင်ကောင်အခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်
းရဲကနေပြီးတော့အမှုဆွဲတင်တဲ့အခါမှာမြို့နယ်ဥပဒေရုံးကိုကြံ့ညံတောင်းအောင်ပါတယ်မြို့နယ်ဥပဒေရုံးကနေပြီးတော့ဒီမှုကိုပဲပုံမှန်နဲ့ဆွဲတင်မှာဆိုပြီးတော့မှခွင့်ပြုမှသာရဲကနေပြီးတော့အမှုတွေဆွဲတင်လို့ရတာဖြစ်တယ်အဲ့တော့အခုကျွန်တော်တို့ကြောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စမှာပြည်တော်စုဝန်ကြီးကိုတိုင်ဒီလက်ပရန်ဌာနပြဒီကြောင်းမှာပါတဲ့ចောင်းသားတွေကိုအေးမိဘာဘူးဆိုပြီးတော့သဘောတူထားတဲ့သဘောတူထားချက်ရှိတယ်။အဲ့ဒီသဘောတူထားချက်ကိုတရားလူဘက်ကချိုးဖောက်ပြီးတော့အစိုးရဘက်ကချိုးဖောက်ပြီးတော့အခုအမှုကိုဆွဲဆိုထားတာဖြစ်တယ်။အဲ့တော့ဒီအမှုကို လီအမြန်ပြီးဆုံးညဒီလူတွေဆိုလို့ရှိရင်တော့အေးလို့ဖြစ်တဲ့ဆိုရကိုယ်တိုင်ကအမှုကိုရုပ်သိမ်းလို့ပဲဖြစ်ပါစေဒါမှမဟုတ်လို့ရှိရင်တရားရုံးချုပ်ကနေပြီးတော့ဒီလိုဆွဲဆိုထားတဲ့ဥစ္စာတွေကဥပဒေနဲ့ညီညွတ်ချင်းမရှိဘူးဒါကြောင့်ဒီမှုကိုခြေဖြက်ပေးဖို့အရင်တုန်းကလျှောက်ထားတာတွေရှိတယ်ဒီနယ်နဲ့တိုင်းပြည်ကျွန်တော်ရောက်တယ်လို့ကျွန်တော်ပြီးရတယ်အဲ့တော့တရားရုံးချုပ်အဆင့်ကနေပြီးတော့ဒါကိုတက်မှတ်ပြီးတယ်ဆိုလို့ရှိရင်ကြောင်သားရင်မှုကိုဆက်လက်စစ်ဆေးခြင်းမပြုဘဲနဲ့ဒီအဆင့်မှာရင်အကုန်လုံးကိုခြေပြက်ပြီးတော့လှုပ်ပေးလိုက်လို့လည်းရတယ်။စိုးရတရားလိုလှုပ်ထားတဲ့ပြည်ထောင်ဝင်ကြီးဌာနကနေပြီးတော့အမှုကိုရုပ်သိမ်းလိုက်တယ်ဆိုရင်လည်းကြောင်သားတွေပြန်လည်းလွတ်မြောက်လာမှာဖြစ်တယ
်။ဒါဆိုရင်တက်မတော်လက်အောက်မှာရှိနေမဲ့ပြည်ထောင်ဝင်ကြီးဌာနကိုအယက်သားအစိုးရတက်ကအလွဲတကူကင်တွယ်နိုင်ပါမလား။ရှင်နေကြီးဦးကိုနီကတော့
ဒီရေဝင်ကြီးကိုတော်တော်ကိုအမိစင်းတင်တာကာကွယ်ရေးဥက္ကဋ္ဌတင်တာမဟုတ်ဘူးသမရကတင်တာကာကွယ်ရေးဥက္ကဋ္ဌကရွေးပြီးတော့နာမည်ကိုသမရကိုပေးတာသာဖြစ်တယ်သမရမကြိုက်ဘူးဆိုရင်သမရကညင်းညင်အဲ့ဒါညင်းပြီးတော့နောက်တစ်ယောက်ရှာပြီးပါအောင်လို့ပြောချင်ရင်ပြောနိုင်တယ်ဒါကြောင့်လို့ဆိုတော့တကယ်တကယ်တမ်းတိုက်ပြီးအတွက်အရာရာကိုတာဝန်ယူရတာက Facebook ရှာဥပဒေပုံမှန်103အရာပြည်တော်စုတော်တော်ကိုနိုင်ငံတော်သမရကတာဝန်ခံရတာအဲ့တော့တာဝန်ခံရတဲ့လူဖြစ်တဲ့အတွက်သူကြိုက်တဲ့လူကိုပဲသူကခန့်ရမှာသူများခံပြီးတော့သူကတာဝန်ယူရတယ်ဆိုတာမျိုးဟာအရေးကြီးမရှိဘူးဥပဒေနဲ့ပင်မှလည်းမရှိဘူးအဲ့တော့သမရကသူ့လုပ်ကိုသူပြည်ပြည်ပြင်းပြင်းလုပ်သွားလို့ရှိရင်ဒီနေ့ဝင်ဟာသမရအောက်တော့သူရောက်သွားမှာလေ
2015ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်လက်ပံပညာရေးတပိတ်စစ်ကြောင်းဦးဆောင်ခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ကျောင်းသူကျောင်းသားတွေကိုပုံမှန်18အပြင်အခြားပုံမှန်တွေဖြစ်တဲ့905ခါခွေ143 145 149စတာတွေနဲ့မြို့နယ်တရားရုံး20ကျော်မှာရဲတပ်ဖွဲ့ကတရားလိုအဖြစ်ဆွဲဆိုထားတာဖြစ်ပါတယ်ရှင
်။တက်လာမဲ့အစိုးရတဲ့နဲ့ဖန်စီကန်ចောင်းသားတို့ရဲ့အရေးဘလို့ရှိနိုင်တယ်လဲဆိုတဲ့ဥပဒေပညာရှင်တွေရဲ့သုံးသပ်ချက်ကိုမိုင်းအင်ဂျင်နီတင်ပြခဲ့တာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမဲ့အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
ဒီချက်ကန်သမရဦးထင်ကျော်ဦးဆောင်မဲ့ဆိုရဖွတ်တီရဲ့ဝန်ကြီးဌာနအရေးအတွက်စီရင်ထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုဆိုရဖွတ်တီမှာပါမဲ့ဆိုရဖွတ်ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနေတော့မှာပါ။ဒီဆိုရသည့်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။UEF ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုတလဲကြည့်ကြရအောင်ပါ။အမေရိကန်သမ္မတလောင်းရွေးပွဲနဲ့ပတ်သက်ပြီးကလေးငယ်တွေဘလို့အမြင်ရှိတယ်လဲဆိုတာကိုတင်ပြခြင်းပါတယ်။သမ္မတလောင်းရွေးပွဲတွေကျင်းပနေတဲ့အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးသဘောထားအမြင်တွေကိုကျွမ်းကျင်သူတွေကြဲကြဲလောင်းလောင်းပြောဆိုဆွေးနွေးနေကြမှာပဲ။ထူးထူးခြားခြားကလေးတွေရဲ့အမြင်တွေဟာလည်းစိတ်ဝင်စားစရာပါ။မူလတန်းရွယ်ကလေးတွေဖြစ်ပေမဲ့လည်းနိုင်ငံရေးအမြင်တွေခံစားချက်တွေကိုရဲရဲတင်တင်ပြောဆိုကြတဲ့အကြောင်း VOA သတင်းတောက် Karen Angela ပေးပို့ထားတဲ့သတင်းကိုကိုအောင်တွင်ဦးကပြောပြပေးမှာပါရှင်
။ Washington မြို့တော်နေ Maryland ပြည်နယ်မှာရှိတဲ့ Cold Spring မူလတန်းကျောင်းကိုစာရေးဆရာမ Cynthia Levinson ရောက်သွားပြီးနောက်မှာပဲနိုင်ငံရေးဆွေးနွေးမှုတွေစခဲ့တာပါ။တနင်္လာနေ့ကောင်းနာရီလောက်ပါ Hillary Clinton လို့အမည်ပေးထားတဲ့သူ့ဆောက်ကိုလည်းကျောင်းသားတွေနဲ့မျှဝေခဲ့တာ
ပါ။ I wanted to create sort of a hologram of Hillary.
America နိုင်ငံရေးလောကအကြောင်းဆွေးနွေးနိုင်တယ်ဆိုတော့ခန်းစားချက်မျိုးရအောင်သူတို့ရှေ့မှာ Hillary ရဲ့ပုံရိပ်မျိုးကျမကဖန်တီးပေးချင်တာ
ပါ။စုထားတဲ့ကျောင်းသားလေးတွေထဲမှာတော့မင်းကလေးတယောက်ရရင်ကောင်းမယ်။နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကိုသဘောကျတယ်လို့ပြောတဲ့သူတွေရှိသလိုပြန်ပြန်ဘာနီဆန်ဒါစ်ကိုကြိုက်တယ်လို့ဆိုတော့စနစ်ရွယ်တီယန်လန်ရန်တို့လိုကလေးတွေလည်းတွေ့ရပါတယ်။
I'm more on Bernie Sanders.
ကျွန်တော်ကတော့ Bernie Sanders ပဲမှာပါ။ Hillary Clinton ကသူ့လောက်တည်တယ်မှမရှိဘူးလေ။
ကလေးတွေအမြင်နဲ့ဆိုရင်လည်းအလေးနဲ့သဘောထားတွေကိုလည်းကြားပါရတယ်။ကိုနှစ်သားရွယ်ကိုင်ပီယာကတော့သမရဂရိုဟောင်းကလင်တန်အနိုင်ရမယ်ဆိုရင်လက်ရှိဆိုရပဲပြန်ပြီးအာဏာရတယ်လို့ဖြစ်နေလိမ့်မယ်လို့ဆိုပါရတယ
်။ Now I like Hillary Clinton's ideas and but the only thing I have
Hillary Clinton ye sait ku sait tan ni ko chai ba de chano ma chai da de khu ga ro tu ga yin ga le tamna aim pi lo ma ni bu de li da chang le naw da kha tha ma ni tin naw bu lo tin ma de
Republican Party ko sei re thu thu pyin shi ran yauk ni de Donald Trump ne patat lo le khle re ja ma a myin myu myu shi ja ba de ko ne thami Catherine Peace ga ro gre jwe ta the yi tamna long yu ba ga thwa pho ti daw sa ye tai twon tha ba de
He lies, he's a hypocrite, he's a megalomaniac.
Lane, ma hout ta ri pyo de. A na mae pyo a myin le lwae ma ni de lu sa myo ba. Di lu myo a ye chin ni ne lu ti yak tamara ma phit thai ba u.
Le ran ywe di klei ri 2024 khu ni ma yaung ma chin yuk kaw pwae ma mae pe nai au ma ma hout pe me le nang ngai yin ne ga raw aku ka de ga yin ni jwan win ni ja bi phit ba de kamya.
American နိုင်ငံသမ္မတလောင်ရွေးပွဲနဲ့ပတ်သက်ပြီးကလေးငယ်တွေဘလို့အမြင်ရှိကြတယ်လဲဆိုတာကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။အခုတော့ပါကစ္စတန်နိုင်ငံကမိန်းကလေးငယ်တွေဘာသာရေးအရဘလို့မျိုးအခွင့်အရေးချိုးဖောက်ခံရတယ်လဲဆိုတာကိုတင်ပြပေးပါမယ်။ပါကစ္စတန်နိုင်ငံမှာအသက်18နှစ်အောက်ဟိန္ဒူမိန်းကလေးတွေနေ့စဉ်ဓာစင်ပေါင်းများစွာပြန်ပေးဆွဲခံရပြီးအတင်းအဓမ္မအစ္စလမ်ဘာသာတိုးတွင်းခံနေရပါတယ်။ပြန်ပေးသမားတွေနဲ့ပေါင်းတင်ကြတယ်လို့ဟိန္ဒူတွေကတိုင်တန်းကြပါတယ်။မွတ်စလင်ပလီစရာတွေကတော့ဒီမိန်းကလေးတွေဟာသူတို့ဆန္ဒအတိုင်းဘာသာပြောင်းကြတာမွတ်စလင်ယောက်ျားလေးတွေကိုလက်ထကြတာသာဖြစ်တယ်လို့ဆိုပါတယ်။ VOA သတင်းတော့အေရှာဒင်းစင်းသတင်းပေးပို့ထားတာကိုဦးကျော်စန္ဒာကပြောပြပါလိမ့်မယ်ရှင
်။ဟာရီယာတယောက်မိဘအိမ်ပြန်ရောက်နေပါပြီ။ရေခတ်နေတော့ပြန်ပေးဆွဲခံရတယ်လို့ဆိုပါတယ်။နှစ်ပတ်ကြာတရားရုံးတစ်ခုမှာသူဟာမွတ်စလင်ဖြစ်သွားပြီးသူ့ကိုပြန်ပြေးဆွဲရတဲ့သူနဲ့လက်ထပ်လိုက်ပြီးလို့ဆိုခဲ့ပါတယ
်
အမျိုးသမီးရဲရရှိတယောက်ကကျမကိုဆေးထိုးလိုက်တယ်တရားသူကြီးရောရဲတွေပါလက်စားထားတယ်လေသူတို့ကကျမကိုမင်းလက်ထပ်ပြီးပြီးမွတ်စလင်ဖြစ်သွားပြီးလို့ပြောတယ
်သူမိဘတွေဟာသမီးကိုပြန်ရခြင်းလို့သူတို့ပိုင်တဲ့တကောင်နီးသောကျွဲကိုရောင်းချခဲ့ပါတယ်နောက်ဆုံးအထက်တရားရုံးကသူတို့ကိုအနိုင်ပြလိုက်ပါတယ်ပြန်ပြီးဆွဲခံရတဲ့မင်းကလေးတွေဘာသာပြောင်းပြီးယောက်ျားပြေးစားခံရတဲ့ကိစ္စတွေမှာတခါတရံတရားဥပဒေရဲ့အကာအကွယ်ကိုရယူတတ်တယ်လို့ပါကစ္စတန်ဟိန္ဒူတွေကဆိုကြပါတယ်။သူတို့ကိုချင်းချောက်ပြီးတရားရုံးမှာအမှားထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။ရဲတွေကတော့ဒီအမှုတွေဟာရှုပ်ထွေးတယ်။မင်းကလေးတွေကသူတို့ဆန္ဒနဲ့သူတို့ချစ်သူကောင်းလေးနဲ့လိုက်ပြေးကြတာမိဘတွေကပြန်ပြေးမှုနဲ့ဆွဲဆိုကြတယ်လို့ဆိုပါတယ်။ Shift Dan ဟာသူရဲ့15နှစ်သမီးပြန်ပြေးဆွဲခံရတယ်လို့ဆိုပါတယ်။ဒါပေမဲ့မင်းကလေးကသူဟာ20နှစ်ရှိပြီးသူကောင်လေးနဲ့လိုက်ပြေးတာလို့ဆိုပါတယ
်။ဘယ်အန်တမကျမ
စကရှန်နဝက်စ်နဲ့လက်ထပ်ထားတာပါ။ကျွန်မမကြိုက်တဲ့သူနဲ့ကျွန်မမိဘတွေကအတင်းပေးစားလို့ဒီလိုလုပ်ရတာပါရှင်
။ဟိန္ဒူခေါင်းဆောင်တွေကတော့မင်းကလေးတယောက်ဟာသူ့ဆန္ဒအတိုင်းအင်္ဂါထွက်သွားပေမဲ့18နှစ်မပြည့်သေးသူဆိုရင်မိဘအင်ကိုပြန်အရမယ်လို့ဆိုကြပါတယ
်။12 13 साल की लड़की उसका एक आईडिया होगा।
सुनो सुनो ये हां अच्छी है बा दी मा रे। ဒီမင်းကလေးတွေကိုသွေးဆောင်ဖျားယောင်းပြီးချင်းချောက်အနိုင်ကျင့်တယ်။ပြီးတော့အတင်းအဓမ္မထွက်ဆိုခိုင်းတယ်။
ပါကစ္စတန်မှာလက်ထပ်နိုင်တဲ့အသက်ဟာ16နှစ်ဖြစ်ပြီးသင်းပြည်နယ်မှာတော့18နှစ်ဖြစ်ပါတယ်။ဒါပေမဲ့အရွယ်မတိုင်ခင်လက်ထပ်တာတွေအများကြီးပါ။လူများစုမွတ်စလင်တွေလည်းအများကြီးပါ။ပလီစီယာတွေကအသက်ကန့်သက်တာဟာအစ္စလာမ်တရားဥပဒေနဲ့မညီဘူးလို့ယူဆကြပါတယ်။ပြီးမိုဟာမက်အယုဘ်ဂျန်ဟာဟိန္ဒူမင်းကလေးအများအပြားကိုဘာသာပြောင်းပေးခဲ့ပါတယ်။သူတို့ဆန္ဒနဲ့အညီလွတ်လပ်လပ်ဆုံးဖြတ်စေတဲ့အကြမ်းဖက်မချင်းချောက်ဘူး။ဒါပေမဲ့အဆက်ကိုတော့ထဲမစင်စားဘူးလို့ဆိုရတယ
်။18 साल की उम्र
तक तो ये सेशन नहीं मुझे दे मैं ये जब बोलो सो जा रहे हैं। ऐ ဥတွေကိုကျွန်တော်ရှုံချတယ်။လက်မခံဘူး။ဘယ်တော့မှလက်မခံဘူး
။အခုအခါမှာတော့အသက်18နှစ်အောက်ဘာသာပြောင်းတာဟာတရားဥပဒေနဲ့ဆန့်ကျင်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းပေးဖို့ပါကစ္စတန်ဟိန္ဒူလူအသိုင်းအဝိုင်းကတိုက်တွန်းဆောင်ရွက်နေရပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမိန်းကလေးငယ်တွေဘာသာရေးနဲ့ပတ်သက်ပြီးဘလို့အခွင့်ရေးချိုးဖောက်ခံနေကြရတယ်လဲဆိုတာကိုဦးကျော်စန်းသာပြောပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီး blogger တွေပြောသမျှမြမရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဓာတ်ရိုက်လေးလိုင်းဆွေးနွေးခွင့်စတဲ့သတင်းပတ်ဆင်ခန်းနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနက်6:00နာရီကနေ 9:00 နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုနားဆင်ရဖို့ရှိသလိုအမျိုးသမီးကန်ဒါမှာတော့
ပြောရမယ်ဆိုတော့ပြိုးပင်ပရိုဂရမ်ကနေပယ်ဆုံးမှာလုပ်ပါတယ်ဒါပေမဲ့ကျားမကြီးကထန်းထူညီညာမှုကလည်းတစ်ခုပါဝင်ပေါ့နော်ကျမတို့ပရိုဂရမ်ကပါဝင်ပတ်သက
်အမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ရမှာပါအခုရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစုစည်းတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာသမရသက်အနေနဲ့ပြုပြင်မှုမလုပ်နိုင်တဲ့အချက်တွေဟာဘာတွေဖြစ်နိုင်မလဲ What Myanmar's new president can't fix ဆိုတဲ့ဆောင်းပါးကိုတော့ Stratfor International Intelligenceနိုင်ငံကထောက်လိုင်းအဖွဲ့ကနေတုံ့တက်ထားတာပါ NLD အစိုးရအဖွဲ့အနေနဲ့ဗဟိုအစိုးရလိုအပ်ချက်နဲ့ကန့်ညီရေးအတွက်တိုင်းရင်းသားမျိုးချက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပေမဲ့စစ်တပ်အတိုက်ခံကြောင့်အောင်မြင်မှုမရနိုင်တဲ့အချက်နောက်စစ်တပ်ရဲ့စီးပွားရေးနဲ့ဘျူရိုကရေစီရန်တရားကိုခိုင်ခိုင်မာမာထိန်းချုပ်ထားမှုဟာသူ့အတွက်တကယ်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့အချက်ပြန်တရုတ်နယ်စပ်မှာတိုင်းရင်းသားလက်နက်ကိုင်တွေကိုစစ်တပ်ကပြင်းပြင်းထန်ထန်နှိမ်နင်းနေချိန်မှာပဲလက်နက်ကိုင်အဖွဲ့တွေအချင်းချင်းတိုက်ခိုက်နေတဲ့အချက်တွေဟာအစိုးရတဲ့အဖွဲ့အတွက်ခေါင်းခဲရမယ့်ပြဿနာတွေဖြစ်တယ်လို့တင်ပြထားပါတယ်အပြည့်အစုံကိုတော့တောက်ကြံနေထုတ် Manila Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ရေရရှိရေးအတွက်တရုတ်ကကမ်းလှမ်းတဲ့တန်ခင်းတမန်ခင်းလှုပ်ဆောင်ချက် Water Diplomacy by China Offers Drought Relief ဆိုတဲ့ဆောင်းပါးကိုတော့တောက်ကြံနေထုတ် The Nation သတင်းစာမှာဖော်ပြထားပါတယ်မြန်မာ Laos Thai Cambodia နဲ့ Vietnam နိုင်ငံတွေမှာကျုံနေရတဲ့ရေခမ်းချမှုပြဿနာပြေလည်လျော့ပါစေဖို့မဲခေါင်မြေကြောင်းအထက်မှာရှိတဲ့တရုတ်နိုင်ငံကရင်ဟောင်းရေရလျက်စစ် database စာရင်းကနေမတ်လ15ရက်ကနေ April 10ရက်အထိရေလွတ်ပေးဖို့အတွက်စီစဉ်နေကြောင်းပထမဆုံးအနေနဲ့အကြောင်းကြားခဲ့တာပါမြန်မာနဲ့ဆွေးနွေးရေးမိဖက်ဖြစ်ရှိနေတဲ့တရုတ်နိုင်ငံက MRC လို့ခေါ်တဲ့မဲခေါင်မြေကြောင်းကော်မရှင်အဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ Thai, Laos, Cambodia နဲ့ Vietnam တို့ကိုရေမလွတ်ခင်ကြိုတင်ပြီးစားတဲ့အကြောင်းကြားရမှာမြေကြောင်းအောက်ပိုင်းနိုင်ငံတွေမှာကျုံ့နေရတဲ့ပြဿနာတွေကိုဖြေရှင်းရမှာအနိကလက်တွဲဆောင်ရွက်ခြင်းကြောင့်ဖော်ပြထားပါတယ်အယ်နီညိုဒန်ခံနေရတဲ့မဲခေါင်ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ Vietnam ကစိုက်ပျိုးရေးအတွက်ရေလိုအပ်နေတာမို့ကူညီဖို့တိုက်တွန်းခဲ့ပြီးအခုလိုတရုတ်ကရေလွတ်ပေးတာအတွက်ကျေးဇူးတင်ကြောင်းတရုတ်အစိုးရသတင်းစာမှာဝေဝေဆဆဖော်ပြထားတာပါထိုင်းနိုင်ငံက NGO အဖွဲ့တွေကမဲခေါင်မြေကြောင်းတစ်လျှောက်နေဆက်ချိုးဖျက်ပြီးလှုပ်ဆောင်မှုတွေမှာအဆင်ပြေချောမွေစေဖို့ MRC ဖွဲ့ဝင်နိုင်ငံတွေကကိုယ်စီလှယ်တွေကိုမြေကြောင်းရေအရင်းမြစ်စီမံခန့်ခွဲအစည်းအဝေးတွေမှာပါဝင်နှိုင်းဖို့တောင်းဆိုနေတာ10နှစ်ကျော်နေပြီဖြစ်ပါတယ်တရုတ်နိုင်ငံနေနဲ့အခုလိုရေလွတ်ပေးတာအတွက်အမှတ်မယူတဲ့တလို့ရေအရင်းမြစ်ဆိုင်ရာစီမံခန့်ခွဲမှုအစည်းအဝေးတွေကိုကျိုးပြီးရကျင်တယ်လို့လည်းပြောကြပါတယ်ကျန်စပရင်းနေ့ထုတ် Nikkei Asia Review မှာမြန်မာနိုင်ငံဟာမူရစေဝါပြဿနာစီအ мян ဥတီသွားနေတယ်မြန်မာ Largest Toward Narcotics Crisis ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Anthony Davis ကရေးသားထားပါတယ်မူရစီဝါကင်းစင်အောင်လုပ်ဖို့မလွယ်ဘူးလို့အများကထင်နေကြမှာပဲမြန်မာအစိုးရက2019ခုနှစ်ကိုနောက်ဆုံးနှစ်ဖြစ်သတ်မှတ်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း2023နေပြည်တော်အစည်းအဝေးမှာပြောကြားခဲ့တာပါဒါပေမဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရအသက်တက်လာတော့မယ့်အခုချိန်မှာမူရစီဝါအခြေအနေဟာထင်ထားတဲ့တောင်ပိုဆိုးမယ့်အနေအထားစီဥတည်နေပြီလို့ဆိုပါတယ်မြန်မာအစိုးရမူရစီဝါဌာနကနိုင်ငံထဲမှာဆေးဆွဲသူပေါင်း6000ခွဲရှိမယ်လို့ဆိုပေမဲ့ဒါတဲ့လေးဆမကပို့နိုင်တယ်လို့နိုင်ငံတကာကသုံးသပ်ပါတယ်။အခုတော့သုံးဆွဲသူကလည်းတနေ့တခြားတိုးလာနေတာမို့စီးပွားရေးတကာပွင့်လာတဲ့2017က2015အတွင်းမူရင်မှန်ခိုးသမားတွေဟာပြပခိုးထုတ်ဖို့တဲ့ပြည်ရင်းကဈေးပေါပေါနဲ့စားသုံးသူတွေစီကိုဈေးကွက်ရွှေ့လာတာနဲ့ရင်ဆိုင်နေရတယ်လို့យေတာထားပါတယ်
။ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the bullet ကတော့ ကြည်စန်းတို့လုံကောက်အသေးပဲရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အသေးပဲကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
Bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လလှတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ် CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့နေ့60ပြည့်ညီလာခံကိုကုလသမဂ္ဂဌာနမှမတ်လ14ရက်နေ့ကနေ24ရက်နေ့အထိကျင်းပပါတယ်ဒီညီလာခံမှာကြားမဒန်းတူခွင့်ရေးရှိမှုတွေရှေ့ရှုဆောင်ရွက်နေတဲ့နိုင်ငံတကာကခေါင်းဆောင်တွေအဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ခဲ့ရမှာမြန်မာနိုင်ငံကဒန်းတူခွင့်ရေးရရှိဖို့ကြိုးပမ်းဆောင်ရွက်နေသူတွေလည်းပါဝင်ပါတယ်။သူတို့တွေရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကတင်ပြထားပါတယ်ရှင
်We are now shattering glass ceilings, and this commitment will continue. The deeply rooted prejudice that women are not capable of dealing with security matters that is completely wrong.
ခုချိန်မှာဖမင်းချက်ကိုထိုးပေါက်နေကြပါပြီ။ဒီတန်တိတ်ထန်ခိုင်မာမှုကိုဆက်ရဆွဲကင်သွားမှာပါ။မျိုးသမီးတွေဟာလုံခြုံရေးကိစ္စရပ်တွေကိုကင်တွဲဖြေရှင်းရမှာအရေးချင်းမရှိကြဘူးဆိုတဲ့အယူဆဟာလုံးဝမှားပါလေ။ဒါကြောင့်လေကုလသမဂ္ဂမှအမျိုးသမီးတွေကိုခန့်အပ်နိုင်ဖို့အတနိုင်ဆုံးဆောင်ရွက်ခဲ့ပါပြီ။တစ်ချိန်တည်းမှာပဲအစိုးရတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊တခြားပုဂ္ဂိုလ်တွေအားလုံးကိုတိုက်တွန်းလိုတာကတော့ကြားမှဒန်းတူအခွင့်အရေးပေးကြပါ။ဆလိုတာကတော့နေရာတိုင်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လေးစားမှုအပြည့်အဝပြသကြပါလို့သူ့အနေနဲ့တိုက်တွန်းတဲ့အကြောင်းတွေးမှုချုပ်မစ္စတာဘန်ဂီမွန်းကကုလသမဂ္ဂဌာနချုပ်မှလက်ရှိကျင်းပနေတဲ့ CSW ကို Commission on the Status of Women 260ပြည့်ထိမ့်မှအခမ်းအနားမှာအခုလိုပြောကြားသွားတာပါမစ္စတာဘန်ဂီမွန်းရည်ညွှန်းပြောကြားခဲ့တဲ့ CSW 260ပြည့်နီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူအခွင့်အရေးရဖို့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုကိုယ်စားပြုတဲ့အမျိုးသားအမျိုးသမီးတွေလည်းတက်ရောက်နေတာကိုတွေ့ရပါတယ်ဒါကြောင့်လေကျမဒန်းတူရရှိရေးအတွက်သူတို့ရဲ့ကြိုးပမ်းမှုတွေကဘာတွေလဲမြန်မာနိုင်ငံမှာနောက်တည့်မဲ့အစိုးရအသစ်ပေါ်သူတို့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲဆိုတာကိုမေးကြည့်ခဲ့ပါတယ်ပထမကတော့ပြိုးပင်လို့ခေါ်တဲ့အဖွဲ့ရဲ့ပဲ့ကိုင်းတူဖြစ်တဲ့စွစုငယ်ဖြစ်ပါတယ
်ပြိုးပင်ဆိုအပင်လေးပေါ့နော်ငန်းရှုပေါ့အပင်လေးကိုစပြိုးပြီးတော့စွစုပြိုးထောင်မယ်ဆိုတဲ့သဘောမျိုးပါရှင်ပြောရမယ်ဆိုရင်ပြိုးပင်ပရိုဂရမ်ကနေပေဆုံးမှာလုပ်ပါတယ်ဒါပေမဲ့ကြားမရေးရဒန်းတူညီများမှုကလည်းတစ်ခုပါဝင်ပါတော့ကျမတို့ပရိုဂရမ်ကပါဝင်ပတ်သက်မှုလုပ်တဲ့ဥပဒေတွေမူပါဒတွေတိုင်းမှာကြားမရေးရဒန်းတူညီများမှုထည့်သွင်းစဉ်းစားရတယ်ပေါ့နော်ရုပ်သမီးလေးမှာကျမတို့ကပြည်မှုဆိုင်ရာဥပဒေပုံမှန်ရှိတယ်အဲ့ဒါမှာကျမတို့ကဒီလူလိမ့်မှုတွေပါဒီမှာခွင့်မင်းနယ်တော်မှာကျမတို့ကပြုလုပ်တဲ့အခါမှာဟိုမတိဆုံးဘူးလိုအပ်တာရှိတယ်မတရားခံရတဲ့အမျိုးသမီးတွေကခွင့်မင်းမယ်လောထက်ပို့ပြီးတော့ပြည့်စုံတဲ့ဥပဒေတွေဖြစ်အောင်ကျမတို့အမျိုးမျိုးစဉ်းစားပြီးတော့အောက်ဘက်ကအမျိုးသမီးအဖွဲ့တွေရဲ့ဖွဲ့စည်းစီစဉ်တဲ့တိုင်းမျိုးထည့်ထားတာရှိပါတယ်ကျမတို့ကတော့အကြံပေးချက်နာကတော့ဥပဒေပြုတိုင်း
မှာကြားမရရဒန်းလူညီနာမှုရှိတာကိုထည့်သွင်းစဉ်းစားကြည့်တယ်နဲ့အစိုးရကအကြံပေးတင်တာဆိုရင်တော့ခုနကခေါင်းဆောင်ပိုင်းမှာအမျိုးသမီးပါဝင်မှုများလာဖို့အတွက် mechanism တွေ policy တွေထပ်ပေးစီတပါတယ်ပြီးရင်ကျမတို့အမျိုးသမီးတွေအတွက်အရန်အရေးကြီးဆုံးဖြစ်တဲ့အမျိုးသမီးများပေါ့အကြံဖက်မှုမှာတာစီကပဲဥပဒေကိုကျမတို့ဒီရက်ဖွဲ့လူမှုအဖွဲ့အစည်းကလိုချင်တဲ့ပုံစံအတိုင်းပဲပြည့်ပြည့်စုံစုံဖြစ်အောင်လေစူးစမ်းပြီးစေချင်ပါတယ်ရှင်
နီလာကံကိုတက်ရောက်နေတဲ့နောက်တူကတော့တင်ကဟဂျင်ဒါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာဘီလီကံမြတ်ပဲဖြစ်ပါတယ်
။ကျန်းပဲမှုကိုကြည့်တဲ့အခါမှာဖိလိုပစ်ရှိတယ်ခံရသူရှိတယ်။အထူးသဖြင့်တော့ကျွန်တော်အင်္ဂလိပ်လိုကတော့ positive masculinity လို့ခေါ်ပါတယ်။မြန်မာမှုအနေနဲ့တော့မောမြတ်သောခွန်အားပေါ့။နော်ကျွန်တော်အဲ့ဒီအားပြန်ပေါ်လာဖို့လှုပ်ဆောင်ဖို့လိုတယ်။အထူးသဖြင့်အမျိုးသားတွေကဒါလင်းဒီအားတွေကိုတစ်ခါတလေလှုပ်ရင်းခံရင်းနဲ့လက်ရုံးကြီးကအကောင့်တစ်ခုမရောက်ပဲနဲ့အဆိုးပေါ့နော်ကျွန်တော်တို့ဒီအကြံဖက်မှုတွေအနာအဖြစ်လုံဆောင်မှုတွေဖြစ်လာတဲ့အခါမှာကျွန်တော်ဒီအရာကိုမရောက်တော့အောင်အပြန်ပြီးတော့ထိန်းချုပ်ပေးတဲ့အမျိုးသားများအနေနဲ့ပါဝင်ပူးပေါင်းပြီးတော့ gender equality ကိုလည်း gender တန်လျင်ညီမျှမှုကိုပြန်လည်ရောက်ရှိဖို့အတွက်လုံဆောင်ပေးခြင်းပဲဖြစ်ပါတယ်။အမျိုးသားတွေကနေရာတော်ကန်းကန်းမှာယူထားတယ်။မိသားစုဆိုလို့ရှိရင်လည်းအဲ့တစ်ထောက်ဆိုးပေါ့အင်တော်ဦးစီးပါဝင်ချက်မှာဆိုလို့ရှိရင်လည်းသူ automatic အမျိုးသားကိုပဲတာဝန်ပေးတယ်ပေါ့။အဲ့လိုပဲအဖွဲ့အစည်းမှာလည်းအမျိုးသားကိုပဲလုပ်နိုင်တယ်လို့ထင်ခဲ့ရပေါ့နော်။အဲ့တော့ဒီမျိုးသားများအပေါ်မှာဒီ gender သဘောတရားတန်းတူညီနောင်မှုရဖို့အတွက်မောင်ရတော်ခွန်အားအတုံးပြုတ်ပြီးတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ခံရတဲ့ဒီအကြံပေးခံရမှုတွေအခွင့်အရေးဆုံးရှုံးမှုတွေအပြည့်အစုံချင်းခံရမှုတွေကိုပို့ပြီးတော့အခွင့်အရေးနဲ့နေနိုင်ဖို့အတွက်အကုန်သိခါရှိဖို့အတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒေါက်တာကေတီမြင့်သိန်းကတော့ Gender Equality Network ဆိုတဲ့ဂျာမန်တန်းတူအခွင့်အရေးကွန်ရက်ကဤနိုင်ရမှုဖြစ်ပါလေ
Gender Equality Network အနေနဲ့ကတော့မျိုးသမီးအခွင့်အရေးရဲ့ကြားမရေးရဒန်းလူညီညာရေးအတွက်အကြီးကအဆောင်ရွက်နေတဲ့အဖွဲ့အစည်းပေါ့နော်လောလောလတ်လတ်မှာ2014ပေါ့နော်အဲ့မှာ launch လုပ်ခဲ့တဲ့ဒီ behind the silence စိတ်စိတ်ချင်းဤနောက်ွယ်ဆိုတဲ့ research ရှိရပေါ့နော်အဓိကအားဖြင့်အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ခင်မွန်းနေနောက်ပြီးရခါကျရင်ပွဲပွားနေတဲ့ခင်မွန်းနေရှိနေဒါမှမဟုတ်ချက်သူယူဆတွေရနေပြီးတော့အတန်တက်ခံရတဲ့အမျိုးသမီးတွေကိုအဓိကထားပြီးတော့မေးမြန်းထားတယ်အိမ်တွင်းအကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေရှိရလို့ပြောလိုက်တာနဲ့ဟိုရုတ်တရက်ဆိုလို့ရှိရင်ပေါ့အာအိမ်တွင်းအကြမ်းဖက်မှုရှိရဆိုတာအရက်တောက်တဲ့ယောက်ျားအနေပြီးတော့မိန်းမကိုနှိပ်စက်တာဝင်ဆင်းရဲတဲ့မိသားစုတွေမှာပဲဖြစ်တာဆိုတဲ့ဟာမျိုးတွေပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ဒေသနာသိရှိချက်မှာပြင်ကြတဲ့အတိုင်းဝိုင်းမှာလည်းဒီလိုမျိုးအိမ်တွင်းအကြမ်းဖက်မှုတွေတုံ့တွေ့နေရတယ်ဆိုတာလည်းသက်သေပြနိုင်တယ်ငွေကြေးမပြည့်စုံတဲ့လူတွေတွေမဟုတ်ဘူးပေါ့နော်ငွေကြေးပြည့်စုံတဲ့မိသားစုတွေမှာလည်းဒီအိမ်တွင်းအကြမ်းဖက်မှုတွေဖြစ်နေတယ်ဆိုတာကိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုအနေနဲ့ကတော့အိမ်တွင်းအကြမ်းဖက်မှုခံရတဲ့မိသားစုထဲမှာရှိနေတဲ့ကလေးတွေပေါ့နော်သားရှိမယ်သမီးရှိမယ်ပေါ့နော်ဒီကလေးတွေအားဖြင့်လည်းအိမ်တွင်းအကြမ်းဖက်မှုကိုတုံ့တွေ့ပြီးရခါကျရင်သူတို့ဒီလည်းတစ်ခါလေကြလို့ရှိရင်သူ့ရဲ့သားဒီအမေကိုမလေးစားတာမျိုးပေါ့မိသားစုထဲမှာယုံကြည်မှုကင်းမဲ့တာမျိုးလေးစားမှုကင်းမဲ့သွားတာမျိုးတွေလည်းဒီဟာဒီလည်းအိမ်တွင်းအကြမ်းဖက်မှုရဲ့ဆက်ရောက်မှုတစ်ခုပဲလို့ပြောချင်တယ်ပေါ့နော်အမျိုးသမီးများပေါ့အကြမ်းဖက်မှုကြားသီးကာကွယ်ရေးဥပဒေကိုအခုအစိုးရအသစ်ဒီဒီဥပဒေကိုပြည်ပြည့်စုံနဲ့ဥပဒေမျိုးဖြစ်ဖို့အတည်ပြုပေးဖို့တော့ပြောချင်တယ
်မမီစပေဖြူကတော့ Gender Equality Network ရဲ့ဥက္ကဋ္ဌဖြစ်ပါတယ်သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်းရဲ့မြို့မြကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်အစိုးရအစ်စ်ကိုကျမတို့အနေနဲ့ပြောချင်တဲ့အဓိကသတင်းစကားလေးတွေရှိပါတယ်ဒါတခြားသောမြန်မာပြည်မှာရှိတဲ့ပြည်သူတွေလိုလားတောင်းတကြသလိုပဲကျမတို့အမျိုးသမီးတွေကလည်းစစ်မှန်တဲ့အကြောင်းလဲတွေကိုစောင့်ကြည့်ပေးမဲ့အစိုးရအစ်စ်ကိုကျမတို့ကလည်းမျှော်လင့်ချက်များစွာကျမတို့ထားထားပါတယ်ပေါ့နော်ကျမတို့ထားတဲ့မျောလင်းချက်တွေမှာဒီအစိုးရတက်ဟာမျိုးသားအမျိုးသမီးတန်းတူညီမျှရှိပြီးတော့အမျိုးသမီးဖြစ်ခြင်းကြောင့်ခွဲခြားဆက်ဆံတဲ့ဒလိထုံးစံတွေဥပဒေတွေမူဝါဒတွေကိုဖယ်ရှားပေးနိုင်ပြီးအမျိုးသားရောအမျိုးသမီးရောအကွဲပြားမှုပေါ်မှာအခြေမခံတဲ့ခွဲခြားဆက်ဆံမှုတွေကိုဖယ်ရှားပေးနိုင်မဲ့ဥပဒေတွေမူဝါဒတွေကိုပြဋ္ဌာန်းပေးဖို့အတွက်ကျမတို့မျောလင့်ပါတယ်တိတိကျကျပြောရမယ်ဆိုရင်တော့အမျိုးသမီးများကိုအကြမ်းဖက်မှုမတားစီကာကွယ်ပေးနိုင်တဲ့ဥပဒေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီစီတော်ပြဋ္ဌာန်းချက်တွေနဲ့အညီအမျိုးသမီးတွေရဲ့အရက်သက်လူမှုအဖွဲ့အစည်းတွေရဲ့ဥပပေါင်းပါဝင်မှုနဲ့ရေးဆွဲပြဋ္ဌာန်းပေးတာကျမတို့လိုချင်ပါတယ်ဒုတိယတစ်ချက်ကတော့ဟိုကဏ္ဍတိုင်းကဏ္ဍတိုင်းမှာဒီခုလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာပြီးတော့ဥပဒေပြုရေး တရားစီရင်ရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာလည်းအမျိုးသမီးတွေကိုအနည်းဆုံး300ခန့်တော့ပါဝင်ခွင့်ပေးတဲ့ဝါဒမျိုးတွေကျွန်တော်တို့ချမှတ်ရေးဆွဲပြီးတော့ကျွန်တော်တို့ရဲ့လူအဖွဲ့အစည်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုညှင့်တင်ပေးတဲ့အစိုးရတည်းရကျွန်တော်တို့ဖြစ်စေချင်ပါတယ်။နောက်တစ်ခုကတော့ဟိုကျွန်တော်တို့မှာအမျိုးသမီးများပဲဆုံးဖွံ့ဖြိုးပြတ်ဖို့အတွက်မျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်ကလေးကရေးဆွဲထားတာရှိပါတယ်။ဒါပေမဲ့လည်းဒီကနေ့အထိအဲ့ဒီမဟာဗျူဟာစီမံကိန်းဟာစာအုပ်ထဲမှာပဲအိပ်ပျော်နေပြီးတော့လက်တွေ့အကောင်အထည်ဖော်နိုင်တဲ့အဆင့်ကိုမရောက်လာပါဘူး။ဒါကြောင့်အစိုးရအစ်စ်အနေနဲ့ဒီအခုအစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနတွေကိုအမျိုးသမီးတွေပတ်စုံဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီနိုင်ငံတော်အဆင့်မဟာဗျူဟာစီမံကိန်းကိုစနစ်တကျအကောင်အထည်ဖော်နိုင်ဖို့အတွက်နိုင်ငံတော်ဘတ်ဂျက်မှစရွေးပေါ့နော်။ဝန်ကြီးဌာနအတိုင်းမှာလည်းတာမရေးရာစန်တာကိုနားလည်တက်ကြွပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ focal person တွေကျမတို့ကတိတိကျကျသတ်မှတ်ခံထားပေးစီခြင်းပါတယ်။အဲ့အရာတွေကတော့ကျမတို့ဒီအစိုးရအစ်စ်ကိုကျမတို့အနေနဲ့မျှော်လင့်လိုလားတောင်းတတဲ့တောင်းဆိုချက်တွေပါပဲရှင
်ဒေါ်လာသန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့သိပ္ပံနဲ့ဤပညာလက်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိရင်းနဲ့ပတ်သက်ပြီးပညာရက်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိရင်း engineer ဦးသိမ့်မော်ကပြောပြပေးမှာပါ။လက်ရှိမှာငွေရချို့တင်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိန်းသိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါဆက်ပစ္စည်းတွေကအစသဘာဝဝင်းကျင်အတွက်ကမ်းနားမှာရေတိုက်စားတာမြေပြိုရာတွေကစပြီးထိန်းသိမ်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပ
ါထိန်းသိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်သိရတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြတ်မှရပ်လိုက်တယ်ပြင်းတယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ပြောင်းသွားပြီးမပြတ်ခင်မပြတ်အောင်ကိုပဲထိန်းသိမ်းကြရတာဘာမေးတဲ့ဆိုမဖြစ်မလို့လုပ်ကြရပါတော့ပမာပြဟောမေးတဲ့ဆိုတာပြတ်မှပဲပြင်းတော့တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဒီကလုံးသုံးတာကလည်းပြင်းထိန်းပေါ့သူ့ပြင်းထိန်းနေရင်ပေါ့မအားတော့တကယ်တမ်းကျတော့ထိန်းသိမ်းရဲ့ဖြစ်ရတော့နော်ပြပြည့်ဆိုတာလေထိန်းသိမ်းအောင်ပါတကယ်စနစ်တကျ plan လုပ်နေတာပဲပြပြင်တာကိုပြင်ကလုံးအောင်ကိုပြင်ထင်းရနေထိန်းပြင်ကိုပြင်ရမှာဖြစ
်ထိန်းသိမ်း engineer ပညာရှင်တယောက်နေနဲ့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်းသိမ်း engineer ပညာရဲ့နေရာအမှန်မရှိသေးဘူးနော်လူတရားလက်ပညာကိုမှမကကနားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုတ်ပြင်းထိန်းသိမ်းရေးဆိုပြီးတုံးနေတာပေါ့နော်။အမှားကတော့ပြုတ်ပြင်းဆိုတာစစ်စစ်လို့ဖြုတ်ပြီးထိန်းသိမ်းရေးဖြစ်အောင်လုပ်တာ။ဆိုလိုတာကြီးတွေရောကဘာပတ်ဝန်းကျင်ရဲ့ရေနေတော့တော့မြေချောတွေရောဆက်ပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကထိန်းသိမ်းလုပ်သွားလို့ရှိရင်အပြတ်မှပြင်လာတဲ့ဆိုင်ကုတ်ကျစိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိတယ်ပေါ့နော်
။ဗမာပြည်မှာထိန်းသိမ်း engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆင်
ဘတ်တီကဘဒူမာပေါ်တော့ဟိုသင်္နေဆိုတာငွေကုန်ကြီးကြကြီးတယ်လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘဒူမာမလုပ်ချင်ဘူးပေါ့နော်ထိန်းသိမ်းချောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမထိန်းသိမ်းမဲ့လည်းနှစ်ပေါင်းများစွာသုံးလို့ရတယ်ထိန်းသိမ်းရတဲ့အကျိုးကျေးဇူးလည်းရှိရဲ့ဒါတွေလူတွေကမှောင်စံနားမလဲဘူးအဲ့ဒီအကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးပေါ့နော်အဲ့တော့ပြတ်တော့ကြမှာပဲအာပြတ်ပြတ်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်သို့တော့အထူးဖြင့်ဥပမာ infrastructure အခြေခံအဆောက်အဦတွေ secretary တွေအရင်ရှုပ်ထွေးပြီးတော့ဈေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးချိုးတွေအရင်မြင်လာတဲ့အခါကျတော့သင်္ကေတကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲအဲ့ဒါကြောင့်ဒါကိုပညာရတစ်ခုအနေနဲ့လည်းပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းမှုနေတဲ့ပညာရပြင်မစလို့ကြာလေ့လာတာသူ့တောင်မှသူ့အတွက်ဟိုစာ standard တောင်မှ2014ကျမှစထွက်တာတော့ပေါ့နော်
ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာလေးတွေပြောပြပေးပါဆရာ
ထိန်းသိမ်းနာနဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းဒီ engineer ပညာရဲ့အဓိကရွေးချက်က asset လို့ခေါ်တဲ့ရုပ်စုပစ္စည်းတွေပေါ့နော် အဲ့ပစ္စည်းတွေကိုဟိုစဉ်းစားတိုင်းတိုင်းနဲ့ပညာပေါ့နော်ဒီရုပ်ထုပစ္စည်းတွေမှာလူလုတ်တဲ့စက်ကတိရာစိတ်ရောလူယုံရင်းရမ်းနေရပြီပါတယ်ဘာဝါရပေးထားတယ်ခုနမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့လူလူနဲ့ပစ္စည်းတွေမှာတော့ခုနခေါ်ရဲပြက်လို့ရှိရင်ရရှိမဲ့စိုးကျိုးတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်တယ်လို့လုံးဝရပ်သွားလို့မရှိဘူးခေါ်ကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာဒီနိုင်လောက်ရပ်သွားတယ်ဘောလာတန်းတဲ့ချီတုံးကြလို့ဖြစ်တယ်အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်အဲ့ကဘာပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာကုစုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်ညချောင်းတွေမြစ်တွေရလဲကျွန်တော်တို့ဘာမှသိနေမှုမရှိဘူးအဲ့တော့ဘာပြက်လာလဲဆိုတော့ညချမ်းလာတယ်ပေါ့နော်အဲ့တော့ဟိုရည်ကြီးချမ်းဖြစ်တဲ့ကမှာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲ့တော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြတယ်ဒီလိုသာသိတဲ့ခါလို့ရှိလူအသက်ဆုံးရှုံးတာတွေနားနေဆိုရင်လည်းပြက်လို့ကြမှာဒီဒေါ်လာတန်ဖိုးများတာအကုန်ကျခံပြီးမှလမ်းနေလို့ပြန်ရတယ်ပေါ့နော်အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြရတဲ့ကုန်ကြရသေးရဲ့အစီပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်တော့ကြီးစိုးစိုးဝါမဖြစ်နိုင်ဘူးနော်ဖြစ်လာမဲ့ကျုံလာမဲ့ဝိရုခတွေရဲ့စိုးစိုးကိုကျုံတင်ပြီးကာဝယ်နိုင်အောင်ပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နီးလမ်းတွေလည်းရှိရနော်မဒါတွေကိုတကယ်တမ်းမပြည့်ကြသေးဘူးကွာအဲ့ဒီပဲကျွန်တော်တို့ကြိုးစားပြီးတော့နားလဲအောင်ကြိုးပြပြီးတော့လုပ်ဆောင်ရဖို့လိုတာပေါ့နော်ဒီတော့ပါဆိုတော့လောကကျွန်တော်ချင်းမှမြေတွေကျူတယ်ကျွန်တော်တို့တော့ကြောရပါတော့နော်။ဘာလို့ဆိုရင်မှာမြေပြင်မှာဖြစ်တဲ့တစားစားသူ့ဒီမှာသူ့ကိုဟိုရီကာဗရီလောက်တာလို့ဟောပေါ့နော်။ပတ်စံနေအရန်300မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးပေါ့နော်။သုတ်ဆာလည်းမပြောဘူး။နောက်တစ်ခါလူတွေကလည်းပေါ့ဒီမှာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပြပါဆိုရင်ဘယ်ဒိုနာမှမဖြစ်ဘူး။အဲ့ maintenance မှာဒီစိတ်ရောလို့ကြတော့ဘယ်လိုပြောမလဲ financial risk ကအရန် impact ဖြစ်တော့လူရအဲ့ဒါပြဿနာသုံးနေတယ် disaster ကြတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်သူမှမလုပ်ချင်ဘူးဒီမှာအဲ့ဒါတွေရှင်းပြရတယ်နားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ကအမှတ်တရပါညာနဲ့တော့ကျွန်တော်စပြောလို့ရတယ်ပေါ့နော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပါဘူ
းဆရာ NLD ကနေဆရာဘာတွေအကြံဉာဏ်တောင်းတာလဲဆရာ
အဲ့တော့ဘာလို့အဲ့လားမျိုးလိပညာရဟိုဒါကျူလို့မရတယ်ဒီသူကဟိုတောင်ပိုင်းတန်တဲ့ဒီအမှတ်တွေတော့မများအရင်သိကျင်တာသူတို့နားတဲ့လူတွေကိုဘာပဲဖြစ်ပေါ်တော့သူတို့ input ရအောင်လိုက်ရှာနေကြဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူရယ်အရာဝင်ကံပေးမှာဟိုပါတော့တိုက်စားခံရရှင်းဖြစ်တယ်နန်းပေးတွေဘာမှမြေတွေကျူရယ်အဲ့ဒါကိုသူတို့ကြောက်နိုင်ကြီးစောက်ပြီးတော့ကြတော့ဟိုပညာပေါ့နော်ကြောက်စီနိုင်ရန်ကြီးပေါ့နော်ဒီလိုရခါလာရည်လာပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးသိမလို့တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးဆိုင်ပြီးတော့မြေကြီးကိုခိန်းတာပေါ့နော်ကတိဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလာအဲ့တကွာလို့အဲ့မြက်ကိုဆိုင်သူကအဲ့မြက်ကိုသူအတန်းလိုက်ချက်ထိုင်သူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့သဝဉ္ဇဉ်ခိန်းနေလို့တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
Australia နိုင်ငံ Monash တက္ကသိုလ်ကထိန်းသိမ်း engineer ဘွဲ့လွန်ပညာရှိဘူးပြီးမြန်မာနိုင်ငံ Total ရေနံကုမ္ပဏီမှာထိန်းသိမ်းရေးတာဝန်ယူခဲ့သူ engineer ဦးသိန်းပါပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတဲ့ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာမကြခင်ကအီရန်နိုင်ငံရဲ့ပယ်ထိန်ဒုံးပျံစမ်းသပ်ပစ်လွတ်မှုပေါ် American ပြည်တော်စုကအလွန်စိုးရိမ်ပူပန်မှုဖြစ်ရပါတယ်။ဒီလိုရက်ကိုချင်းချောက်မှုနဲ့မတီမငင်ဖြစ်အောင်လှုပ်ဆောင်မှုလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမန်ကြီးဆမတာပါဝါကမတ်လ17ရက်နေ့မှာလူသိရှင်ကြားထုတ်ပြန်ပြောဆိုလိုက်ပါတယ်။အီရန်မီဒီယာသတင်းဖော်ပြချက်အရမစ်ဆိုင်းဒုံးပျံစမ်းတပ်မှု2ကြိမ်ကိုမတ်လ10ရက်နေ့9ရက်နေ့မှာနှစ်ရက်ဆက်တိုက်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အီရန်စစ်ဖက်ဆိုင်ရာခေါင်းဆောင်တွေရဲ့ပြောကြားချက်အရဒီဒုံးပျံတွေဟာအစ္စရေးကိုဓာတ်ရိုက်ရည်ရွယ်ချင်းချောက်ဖို့ပြုလုပ်တာဖြစ်တယ်လို့တာမန်ကြီးပါဝါကပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်တနင်္ဂနွေနေ့ဖြစ်ကျွန်ုပ်တို့နဲ့နီးစပ်တဲ့မဟာမိတ်နိုင်ငံတနင်္ဂနွေအပေါ်အခုလိုချင်းချောက်တဲ့လှုပ်ဆောင်မှုကိုပြစ်တင်ရှုံချပါတယ်လို့တာမန်ကြီးပါဝါကပြောပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်စွမ်းရှိတဲ့ဘယ်လိုပဲထိန်းတဲ့ဒုံးပျံပ ပြစ်လို့မှုမျိုးကမှမပြုတ်လို့ဖို့ပယ်ထိန်တဲ့ဒုံးပြန်နီးပညာဆိုင်ရာစမ်းတမ်းမှုမျိုးတွေမပြုတ်လို့ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်2231ကတားမြစ်ထားပါတယ်။အီရန်နိုင်ငံရဲ့အန္တရာယ်များလာတဲ့ဒုံးပြန်စမ်းတမ်းပြစ်လို့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့အတွက်အမေရိကန်ပြည်အောင်စုကတောင်းဆိုသွားမှာဖြစ်တယ်လို့တမ်မန်ကြီးပါဝါကပြောပါတယ်။အီရန်နိုင်ငံက2015ခုနှစ်အောက်တိုဘာလမှာပြစ်လို့ခဲ့တဲ့ဒုံးပြန်ပြစ်လို့စမ်းတမ်းမှုဟာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်1929ကိုချိုးဖောက်လိုက်တာဖြစ်တဲ့အကြောင်းကုလကျွမ်းကျင်သူတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဟာအီရန်နိုင်ငံအပေါ်တတိတခြားအရေးယူပိတ်ဆို့မှုအစ်တတွေကိုဇန်နဝါရီလအတွင်းချမှတ်ခဲ့ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်လက်ဝယ်ပိုင်ဆိုင်ထားခြင်းမရှိအောင်တန်တမာရေးရဟန်တားနိုင်ဖို့အတွက်ဥဆောင်ညှိနှိုင်းဆွေးနွေးမှုတွေအကောင်အထည်ပြုလုပ်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နိုင်ငံဟာပယ်ထိန်ဒုံးပျံလှုပ်ဆောင်နိုင်စွမ်းရှိရေးအတွက်အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကိုသတိပြုမိတဲ့အကြောင်းသမ္မတအင်ဂျီရောပြောခွင့်ရဂျွန်အာနက်စ်ကမကြခင်ကပဲမှတ်ချက်ပြုခဲ့ပါတယ်။သူတို့ရဲ့ဒုံးပျံတွေမှာနျူကလ িয়ার တည်ဆောက်နိုင်စွမ်းမရှိအောင်ဟန်တားဖို့ရေးဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံရေးနဲ့ဒေတာရင်းမှာရှိတဲ့ကျွန်တို့ရဲ့မိတ်ဆွေမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့အချက်ဖြစ်တယ်လို့မစ္စတာအာနက်စ်ကပြောပါတယ်။မကြခင်ကအီရန်နိုင်ငံရဲ့မစ္စိုင်းဒုံးစမ်းသပ်မှုကအီရန်ရဲ့မစ္စိုင်းအစီအစဉ်ကိုနှစ်ကွေရော့ကြသွားအောင်ကမ္ဘာအနှံ့မှာရှိတဲ့မိတ်ဆွေနိုင်ငံတွေအနေနဲ့လှုပ်ဆောင်ကြဖို့လိုနေပြီဆိုတာကိုအလေးနဲ့ပြသနေတာပဲဖြစ်တယ်လို့တာမတ်ကြီးပါဝါကပြောပါတယ်။ဒါကြောင့်တင်တော်တို့အနေနဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ် 2231 ကိုအပြည့်အဝလိုက်နာအောင်ဆက်လက်တွန်းအားပေးကြရမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာတခြားတတိယအဖွဲ့အစည်းတစ်ခုအနေနဲ့အီရန်နိုင်ငံရဲ့ပယ်ထိန်ဒုံးအစီအစဉ်မှာပါဝင်ဆောင်ရွက်ခြင်းမပြုနိုင်အောင်တားဆီးဖို့နဲ့ကျွန်ုပ်တို့အနေနဲ့လည်းအမျိုးသားရေးအရတင့်လျော်သလိုတုံ့ပြန်နိုင်ရင်စဉ်းစားသုံးသပ်ကြဖို့ဆိုတဲ့အချက်တွေပါဝင်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မြွန့်သက်ကကြေညာပေးပါမယ်ရှင
်။ပြင်သစ်နိုင်ငံမှာနိုဝင်ဘာ13ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေမယ်လို့ထိတ်တန့်တမ်းရအဖြစ်ခံရသူဆလာအဗ်ဒယ်ဆလမ်ကိုဘယ်လ်ဂျန်နိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့ဘယ်လ်ဂျန်လူဝင်မှုကြီးကြပ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။တောက်ချန်နေ့ကဘရပ်ဆဲလ်စ်မြို့တော်မိုလန်ပစ်နာကကိုဘယ်လ်ဂျန်ရဲတွေဝင်ရောက်စီးနှင်မှုတွင်ဖမ်းဆီးရမိတာဖြစ်ပါတယ်။ပြင်သစ်မှာပြီးခဲ့တဲ့4လလောက်ကလူပေါင်း130လောက်တေဆီးခဲ့တဲ့တိုက်ခိုက်မှုတွေလုပ်ခဲ့ကြတဲ့စစ်သွေးကြော်တွေနဲ့အပေါင်းအသင်းတွေကိုအပြင်းထန်လိုက်ရှာနေရကအဗ်ဒယ်ဆလမ်ကိုအဓိကပြစ်မှတ်ထားရှာနေတာပါ။သူကိုဗရာဟင်ကတော့ဒီတိုက်ခိုက်မှုအတွင်းအသေးခံပုံးဖောက်ခွဲခဲ့သူဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအဆိုးအဝါဆုံးကြုံတွေ့ခဲ့တဲ့ဒုက္ခသည်ပြဿနာရောပါစေဖို့အတွက်အားလုံးကမျှော်လင့်ထားကြတဲ့သဘောတူညီချက်တက်ကို EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့တောက်ကြနေမှာရရှိခဲ့ပါတယ်။ဥရောပကောင်စီအကြီးအကဲဒေါ်နယ်တက်စ်နဲ့တူရကီဝန်ကြီးချုပ်အာမက်ထ်ဒေါ်တူဂူလူတို့ကလည်းဒါဟာမှတ်ချက်တင်နိုင်တဲ့သဘောတူညီချက်တစ်ခုလို့ပြောဆိုခဲ့ကြသလိုတူရကီနဲ့ဥရောပသမဂ္ဂအတွက်တမန်ဝင်နေတဲ့နေလို့လည်းတူရကီဝန်ကြီးချုပ်ကတောက်ချာနေမှာပဲပြောကြားခဲ့ပါတယ်။ဒီသတင်းပတ်ထဲမှာရင်ရေမြမအယက်သားတရားချုပ်ကိုတည်ဆုံးစေခဲ့တဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်ဖွဲ့လေချောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂကပြစ်ဒဏ်ရှုံချလိုက်ပါတယ်။ဟူဒီတပုံတွေကို Saudi Arabia ဥဆောင်တဲ့ Arab မဟာမိတ်တွေရဲ့လေချောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစချင်းအင်ကာနဲ့ရေမြအနောက်မြောက်ပိုင်းပြုတ်လုခဲ့တဲ့လေချောင်းတိုက်ခိုက်မှုတစ်ခုဟာလူတည်ဆုံးမှုအများဆုံးတိုက်ခိုက်မှုတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ကော်မရှင်နာမင်းကြီးကပြောပါတယ်။မြန်မာနိုင်ငံမကြတဲ့ရင်နှစ်တွင်လည်းရှင်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတကာနိုင်ငံဖြစ်လာနေတယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟိလီကသတိပေးပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မြို့တက်ကကြေညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရင်မူကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။စနေနေ့မနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.